မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာတော့မိဘနှစ်ပါးပျောက်သွားတဲ့အကြောင်းရင်ဖွင့်ပြရစီဆိုပြီးတော့ပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်စကိုင်းတိုင်းရွှေဘိုခရိုင်ထဲမှာနေတဲ့အသက်50ကျော်အရွယ်ကျွန်တော်ရဲ့မိဘနှစ်ပါးပျောက်သွားခဲ့တာတစ်နှစ်ပြည့်ပါပြီ RFA ရေကျွန်တော်အဖေကသမဝါယမဝန်ထမ်းပါအမေကတော့အလူတွေမင်္ဂလာဆောင်တွေအတွက်အစားအသောက်ချက်ပေးတဲ့သူပါနှစ်ယောက်စလုံးကဒီမိုကရေစီလိုလားတဲ့သူတွေပါပြီးခဲ့တဲ့နှစ်အောက်တိုဘာလ18ရက်နေ့ကအဖေနဲ့အမေရွှေဘိုခရိုင်တဲကမြို့တစ်မြို့ကိုဈေးသွားဝယ်ရင်းနဲ့ပျောက်ချင်းမလပျောက်သွားခဲ့ပါဗျ။အဲ့ဒီအချိန်ကရွှေဘိုခရိုင်ကလမ်းတွေမှာဒေသကာကွယ်ရေးအဖွဲ့ဆိုပြီးတော့အဖွဲ့ပေါင်းစုံရှိနေတဲ့အချိန်ပါ။ရှိရှိသမျှအဆက်အသွယ်တွေကနေကျွန်တော်တို့စုံစမ်းတော့တော်လန်ရေးနမဲခံအဖွဲ့တစ်ဖွဲ့ကဖမ်းသွားပြီးတော့ဖမ်းတဲ့နေ့ကပဲလက်လွန်သွားတယ်လို့ပြောပါဗျ။တချို့တွေစီကလည်းစစ်ဆေးနေတုန်းဆိုတာကိုပဲကြားရပါဗျ။အဲ့လိုသတင်းအမျိုးမျိုးကြားရပြီးတော့ဒီကနေ့အထိဘာမှသေချာမသိရသေးပါဘူးကျွန်တော်ဆိုရင်အမေဖုန်းကိုခဏခဏဆက်တဲ့အခါမှာပျောက်ပြီးတဲ့ဒီလေးလာလောက်အကြာမှာလူတယောက်ဖုန်းလက်ခံပြီးတော့ပြောပါရယ်နောက်ပိုင်းတော့ဆက်ပိတ်လိုက်ပါရယ်ကျွန်တော်တို့အနေနဲ့အဖေနဲ့အမေသေလားရှင်လားမသိရတော့ဘာလို့လို့လုတ်ပေးရမလဲမသိပါဘူးဆုံးသွားပြီဆိုရင်လည်းသူတို့အတွက်ကုသိုလ်လုတ်ပေးရမယ်ဒါမှမဟုတ်ရင်လည်းအသက်ရှင်နေသေးလားဆိုပြီးတော့လည်းမျှော်လင့်နေမိတုံးပါပဲအခုချိန်မှာတော့ဒေသကာကွယ်ရေးအဖွဲ့တွေကိုအစင့်စင့်ထိမ့်သိမ့်ကုတ်ကဲနေတာကြောင့်စီကံရှိလာပြီးတော့အရင်ကားလောက်အခြေအနေမစိုးတော့တာတွေ့ရပါဗျ။ဒါကြောင့်ကျွန်တော်မိဘတွေကိုဘယ်အဖွဲ့ကဘာကြောင့်အခုလိုလောက်တာလဲဆိုတာနဲ့လောက်တဲ့အဖွဲ့အနေနဲ့လည်းတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ဝန်ခံစီခြင်းပါတယ်ဆိုပြီးတော့ RFA ကိုရင်ဖွင့်လာတာပါရှင်။အခုတခါတော့လောက်ကင်မျိုးကပြေပို့လာတဲ့စာကိုတင်ပြကြပါမယ်။ကျွန်တော်အခုအလုပ်လုပ်နေတဲ့လောက်ကင်မျိုး125 Cycle Carry ဂိတ်နာကအွန်လိုင်းကနေငွေလိမ်တဲ့တရုတ်ကုမ္ပဏီတစ်ခုမှာမြန်မာတွေရာနဲ့ချီပြီးတော့ပိတ်လောင်ခံနေရပါတယ်။ဝန်ထမ်းတွေကတစ်လကိုရွှေငွေ 3,000 မြန်မာငွေနဲ့ဆိုရင်လက်ရှိပြင်ပပေါက်ဈေး 73 သိန်းကျော်ရတာကိုအလုပ်ထွက်ချင်ရင်ရွှေငွေ 1,000 မြန်မာငွေနဲ့ဆိုရင်သိန်း 40 ကျော်ပေးရမယ်လို့ရော်ကြေးတောင်းပါတယ်။အလုပ်ချိန်ကမနက် 9:00 ခွဲကနေည 12:00 အထိပါ။တော်တော်များများကအရေးပြတ်ပြီးတော့ပင်ပန်းနေကြတာပါ။အလုံးမှာလည်းသူတို့ချထားတဲ့စည်းကမ်းတွေကိုဖောက်မိရင်ပြစ်ဒဏ်တွေအနေနဲ့ထိုင်းထားလုတ်ခိုင်းတာအချိန်ပိုနောက်ထပ်တနားရီခွဲဆင်ခိုင်းတာဒဏ်ရိုက်တဲ့အနေနဲ့ရွှံငွေ400ပေးခိုင်းတာတွေလုပ်ပါတယ်အချုပ်ပြောရရင်အလုတ်ထွက်ချင်တဲ့မြန်မာတွေအများကြီးပိတ်မိနေပါတယ်ဒါကြောင့်လူငယ်တွေငွေလိုချင်တဲ့စိတ်နဲ့လောက်ကင်ကိုအလုတ်လာမလုတ်ကြပါနဲ့လို့ RFA ကနေတဆင့်ပြောပြခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါတယ
်။အခုဆက်ပြီးတင်ပြချင်တာကတော့ရွှေထရီကန်နယ်မြေလာအိုနိုင်ငံရောက်မြန်မာတွေရဲ့အခြေအနေလေးကိုပြောပြချင်လို့ပါဆိုပြီးတော့ပေးပို့လာတဲ့စာပါ။မြန်မာနိုင်ငံမှာနိုင်ငံရေးကြောင့်ပြည်တွင်းမှာအလုပ်အကိုင်တွေရှားလာပြီးစာဝတ်နေရေးအခက်အခဲဖြစ်နေတဲ့အတွက်လာအိုနိုင်ငံကိုအလုပ်လုပ်ဖို့သွားကြတဲ့သူတွေအများကြီးရှိနေပါတယ်။လာအိုကိုရောက်အောင်သွားဖို့စရိတ်များတာကြောင့်ရှိတဲ့လေတွေရာတွေကိုပေါက်နှံရောင်းချပြီးတော့သွားခဲ့ကြတာပါ။ဒါပေမဲ့ဒီကိုလဲရောက်ရောအလုံးမရတဲ့သူကမရသလိုပွဲစားတွေကလိန်ခေါ်တာတွေလည်းအများကြီးပါ။ပွဲစားတွေကလာအိုနိုင်ငံကိုရောက်ရင်အလုပ်ရမယ်၊နေစရာစားစရာရမယ်စသဖြင့်ပြောပြီးတော့လိန်ခေါ်နေတာပါ။တတိယတွေကလည်းလုံအားကအပြည့်အဝမပေးတဲ့အပြင်တာဝန်ယူမှုလည်းမရှိပါဘူး။အလုပ်ခွင်ထဲမှာထိခိုက်ဒဏ်ရာရရင်လည်းဆေးဖို့လောက်ပဲပေးပါရယ်။အခက်အခဲတွေကတော့အများကြီးပါ။ဒီအကြောင်းအများသိအောင်ပြောပြပေးပါဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရန်ကုန်လှိုင်သာယာကအေဇရင်အကြောင်းလေးပြောချင်လို့ပါဆိုပြီးရင်ဖွင့်လာတဲ့စာကိုတင်ပြကြပါမယ်။ကျွန်တော်ကလှိုင်သာယာ22ရက်ကွက်ကပါကျွန်တော်တို့ရက်ကွက်မှာအေဇရင်ကိုအကြောင်းပြပြီးပတ်စံတောင်းနေတာဒါနဲ့ဆိုရင်၄ချိန်ရှိနေပါပြီ။အစကအေဇရင်တိုင်ခိုင်းတာပါဒုတိယတစ်ခေါက်ကတော့ဓာတ်ပုံရိုက်ခိုင်းပါတယ်တတိယတစ်ခေါက်ကျတော့ကိုလုံးပေါ်ပုံဆိုပြီးတော့ဓာတ်ပုံပြန်ရိုက်ခိုင်းပါတယ်တဲ့အခုကျတော့ပစိုးနဲ့ထပိန်နဲ့ဓာတ်ပုံရိုက်မှရမယ်ဆိုပြီးတော့ပြောလာပြန်ပါတယ်တမျိုးပြီးတမျိုးလောက်ခိုင်းပြီးတော့တစ်ချိန်ကိုငွေ4,000 5,000 လောက်ကုန်ပါတယ်။အလုတ်ကင်တွေကမကောင်းကြတော့ဒီလိုတွေလောက်တာအဆင်မပြေပါဘူးဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။